COVID-19 ကေယောဂါကြောင့်ထိခိုက်ခဲ့တဲ့ခီးသွားလုပ်ငန်းတုံးမြင့်ရေးယောဂါကာဝေးရေးတတ်မှတ်ချက်တွေနဲ့အတူမဟာဗျူဟာချမှတ်ဆောင်ရွက်နေကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။တောက်ချာနေကပြုလုပ်တဲ့အမျိုးသားခီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီအစည်းအဝေးကိုပေးပို့တဲ့ video မိကုံးမှာခီးသွားကဏ္ဍပြန်လည်ထူထောင်ရေးအစီအစဉ်ကိုတောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်။
ကမ္ဘာခီးသွားလုပ်ငန်းအဖွဲ့ချုပ်ကမ္ဘာခီးသွားလုပ်ငန်းကောင်စီတို့ရဲ့အကြံပြုချက်တွင်အတူဟိုတယ်နဲ့ခီးသွားလူလာရေးဝန်ကြီးဌာနကလုပ်ငန်းအသင်းအဖွဲ့တွင်ပူးပေါင်းပြီးခီးသွားကဏ္ဍပြန်လည်ထူထောင်ရေးမဟာဗျူဟာလမ်းပြမြေပုံကိုရေးဆွဲခဲ့ပါတယ်။ကာလတူကာလလကာလရှိမဟာဗျူဟာရေးမှန်းချက်တွေပါဝင်ရေးဆွဲထားတဲ့ဒီလမ်းပြမြေပုံကို COVID-19
ကာလမြန်မာခီးသွားလုပ်ငန်းပြန်လည်ကူစားရေးအစီအစဉ်နဲ့ချိတ်ဆက်ဆောင်ရွက်သွားမှာဖြစ်ပါတယ်။ပြန်လည်ရှင်တန်ရေးလုပ်ငန်းစဉ်မှာအကြီးဆုံးကိစ္စကတော့ခီးသွားတွေနဲ့ဝန်ဆောင်မှုပေးတဲ့ဝန်ထမ်းတွေဘေးကင်းလုံခြုံရေးပဲဖြစ်ပါတယ်။ဒါပြင်
COVID-19တက်ရောက်မှုကုစားမဲ့မြန်မာစီးပွားရေးနယ်လန်ထူရေးပြုပြင်ပြောင်းလဲရေးစီမံကိန်းတစ်ခုလုံးအသေးစိတ်ကို
NLD အစိုးရကမကြခင်ထုတ်ပြန်သွားဖို့ရှိတယ်လို့လည်းတောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီအတောအတွင်းမှာပဲမြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ဆေးကိုဖေဖော်ဝါရီလထဲမှာစတင်ထိုးပေးနိုင်ဖို့မျှော်မှန်းထားတယ်လို့သမ္မတရုံးညွှန်ကြားရေးမှူးကတောက်ကြာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နိုင်ငံတွင်းကိုဗစ်-19အတည်ပြုလူနာအရေအတွက်ဟာကြာသပတေးနေ့ကအနည်းငယ်ပြန်ပြီးညှားလာပ ောင်းကတသိန်းတထောင်နှစ်ထောင်ကျော်ရှိပါတယ်ရှင်။